အကြီးအကဲအရှိတွေကိုသင်တန်းပေးဖို့အတွက်ဒီဗြိတိန်စစ်တပ်ဆိုင်ရာအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုအခုရက်ပိုင်းအတွင်းမှာဆေးလွတ်ဖို့ရှိတယ်လို့ဗြိတိန်ထုတ် Daily Telegraph သတင်းကရေးသားပါတယ်မြန်မာစစ်တပ်နဲ့မြန်မာအစိုးရဘက်ကအရာရှိ30လောက်ကိုမဟာဗျူဟာဆိုင်ရာသင်တန်းပေးဖို့အတွက်ဗြိတိန်ကာကွယ်ရေးတပ်ကတော်ကအရက်ဖက်နဲ့စစ်ဖက်ပူးတွဲတစ်ဖွဲ့တစ်ဖွဲ့ကို January လထဲမှာဆေးလွတ်ဖို့ရှိတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောကြားချက်ကို Telegraph သတင်းစာကကိုးကားပြီးတော့ဖော်ပြပါတယ်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာကာကွယ်ရေးကိစ္စတွေကိုဘယ်လိုစီမံကိုင်တွယ်မလဲဆိုတဲ့ခေါင်းစဉ်နဲ့ပူးခြားမဲ့ဒီသင်တန်းကိုတော့ Crane Field တပ်ကတော်နဲ့ပူးတွဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါတယ်တဲ့ရင်နှစ်ပတ်ကြာမဲ့ဒီသင်တန်းဟာစစ်မြေပြင်ဆိုင်ရာစစ်ရေးသင်တန်းမျိုးမဟုတ်ဘဲလူ့အခွင့်အရေးလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့တာဝန်ခံမှုအပိုင်းတွေအပါအဝင်ပညာပေးသင်တန်းမျိုးဖြစ်တယ်လို့ဗြိတိန်ကြီးတဲ့အကြီးတန်းအရာရှိတစ်ယောက်ရဲ့ပြောကြားချက်ကိုလည်း Telegraph သတင်းစာကကိုးကားဖော်ပြပါတယ်မြန်မာစစ်တပ်ဟာလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှအခရာကြတာကြောင့်စစ်တပ်ရဲ့အနေအထားကိုမျက်ကွယ်ပြုထားမယ်ဆိုရင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုထိခိုက်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဘက်ကပြောဆိုချက်တွေကိုလည်းသတင်းထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့လွှတ်တော်အမတ်တချို့ကတော့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိနေတဲ့စစ်တပ်ကိုအကူအညီပေးမဲ့ကိစ္စအပေါ်မှာမေးခွန်းထုတ်ထားကြပါတယ်။ဒီလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာအရေးသူတည်သည့် David Mathiasen ကတော့ Britain ရော American ဘက်ကပါမြန်မာနိုင်ငံနဲ့ဆက်ဆံရေးပိုင်းအလျွန်လင်းလင်းမြန်မြန်နဲ့ဆောင်ရွက်နေတဲ့အပေါ်မှာစိုးရိမ်မိတယ်လို့ဖော်ပြပါတယ်။အထူးသဖြင့်မြန်မာစစ်တပ်ဟာကမ္ဘာမှာအင်မတန်မှနာမည်ဆိုးနဲ့ရှိနေတဲ့အဖွဲ့အစည်းဖြစ်တဲ့အပြင်လက်ရှိအချိန်ထိကိုလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတုံးပဲလို့ Human Rights Watch အဖွဲ့ကပြောပါတယ်ရှင်။